ရှိမင်းနိုင်ငံမှာကလေးငယ်များပြားပါဝင်လူ90ထဲမှနေတည်ဆုံရတဲ့လေကြောင်းတိုက်ခိုက်မှုဖြစ်ရက်ကိုစုံစမ်းစစ်ဆေးပေးလို့ဆော်ရီဟူဆောင်တဲ့အာရဗ်စစ်ဖက်ညွန်မောင်းဖွဲ့ကတောက်ကြနေမှာပြောပါတယ်။အစောပိုင်းတုန်းကတော့အဲ့ဒီတိုက်ခိုက်မှုကိုကုကံကာဝယ်ပြီးဥပဒေနဲ့ညီညွတ်တဲ့စီရေးလှုပ်ဆောင်မှုဖြစ်တယ်လို့ပြောထားပါတယ်။လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောင်းဆိုတာအပါအဝင်နိုင်ငံတကာကဝေဖန်ပြောဆိုတာတွေကြေကြေပြန့်ပြန့်ထွက်လာပြီးတဲ့နောက်အခုလိုပြောင်းလဲပြောဆိုလာတာပါ။ရှိမင်းနိုင်ငံမြောက်ပိုင်းမှာဂျာတာပရီနီကတိုက်ခိုက်မှုတွင်ကလေးငယ်အယောက်40ထဲမှနေတည်ဆုံတယ်လို့ရီမင်ကဟူတီတပုံတွေကပြောပါတယ်။ဒုံကြီးတစင်းဟာနွေရာသီကာလဖွင့်တဲ့ကြောင်းကြောင်းကကြောင်းသားလေးတွေအပန်းပြေခီးကအပြန်စီလာတဲ့ဗတ်စကားကိုမှန်သွားတယ်လို့ဟူတီတပုံတွေကပြောပါတယ်။တိုက်ခိုက်မှုကြောင့်နောက်ထပ်လူ89ယောက်ထဲမှနေဒဏ်ရာရတယ်လို့လည်းဆိုပါတယ်။ဒီဖြစ်ရပ်ကိုဆေးဖက်ညုံမောင်းအဖွဲ့ရဲ့စုံစမ်းစစ်ဆေးရေးဌာနကကင်တွယ်ဖို့လွှဲပြောင်းထားတယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာဆော်ဒီတန်ယုံပြောခွင့်ရဖာတီမာဘယ်ရှန်းကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဆော်ဒီနိုင်ငံကဟူတီတပုံတွေကိုအီရန်ကကြောတောနောက်ခံပေးထားပြီးသူတို့ကိုတိုက်ခိုက်နေတဲ့ဆော်ဒီဥဆောင်တဲ့စစ်ဖက်ညွန်ပေါင်းအဖွဲ့ကိုတော့အမေရိကန်ပြည်ထောင်စုကထောက်ခံထားပါတယ်။